Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဩဂုတ်လ24ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျမခွာညိုပါရှင်။အခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်
။မင်္ဂလာညနေခင်ပါရှင်။ကျမသင်္ကီထိုက်ပါ။နယ်သာလန်မှာကျင်းပမယ့် American Rock တေဂီတာအဖွဲ့ရဲ့ဖြောပြေပွဲကိုအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုဖြစ်လာနိုင်ခြင်းချင်းချောင်မှုနဲ့ပွဲဖြတ်လိုက်ရပြီးနောက်အဖမ်းအဆီးတချို့ရှိနေပါတယ်။နိုင်ငံတကာနယ်သားမြင်သတ်မှတ်ချက်တွေကိုရုရှားတို့အင်အားသုံးပြီးပြန်လည်ရေးဆွဲဖို့ကြိုးစားနေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောဆိုပါတယ်။ရခိုင်ပြည်နယ်အတွင်းဘာသာရေးနဲ့လူမျိုးရေးပေါ်အခြေခံပြီးလွတ်လပ်စွာသွားလာခွင့်ခွဲခြားကန့်သတ်တာတွေကိုအဆုံးသတ်ဖို့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကမြန်မာအာဏာပိုင်တွေကိုတိုက်တွန်းပါတယ်။ဒီလိုထိတ်တန့်ရသတင်းတွေကိုကိုရနိုင်တဲ့အတူကြီးညာပေးပါမယ်ရှင်။
အခုညနေခင်းသတင်းဆောင်ပါတွေထဲမှာတော့ရခိုင်ပြည်နယ်အတွင်းလုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးတို့အတွက်တပ်မတော်တပ်ရင်းတပ်ဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေကြတဲ့လက်ရှိအခြေအနေကိုပြည်ထရေးဝန်ကြီးဌာနကဒီကနေ့ပြည်သူ့လွှတ်တော်မှအခုလိုထွက်ဆိုသွားပါတယ်
။မောင်နှံခရိုင်အတွင်းနိုင်ငံတော်အစိုးရအနေနဲ့ဒီစဲဥပဒေစီမင်းစည်းကမ်းနဲ့အညီဆောင်ပေးတယ်ကိုအခွင့်ကောင်းယူပါအစိုးရကြက်ဖက်များက
ပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရဲ့ပြောကြားချက်နဲ့အတူထုတ်လွှင့်ပေးပါမယ်။ထိုင်းနိုင်ငံ TNKI နဲ့မှမြန်မာမျိုးသမားအလုတ်သမားမိသားစုတစုဟာသူတို့ရဲ့73နှစ်သာလှုပ်အားခါတွေကဗမာစုဆောင်းလာခဲ့တဲ့ငွေပတ်တန်းကျော်ကိုအိမ်ပိုင်ရှင်ထိုင်းလူမျိုးကသူ့ငွေတွေခိုးတယ်လို့စွပ်စွဲထားတဲ့အမှုကိုတရားရင်ဆိုင်နေရတဲ့အခြေအနေကိုလည်းပြောပြပေးမှာပါ။နောက်ပိုင်းမှာအမေရိကန်သမ္မတကရွေးကောက်ပွဲကြီးအတိုင်းအမေရိကန်နဲ့မက္ကဆီကိုနေကြားတိုင်းကာဖို့အတွက်လိုအပ်နေတဲ့ဗန်ဒါငွေဆိုင်ရာဆွေးနွေးညှင်းခုံပွဲဖြစ်လာနိုင်တဲ့အခြေအနေတွေပြောပြပေးပါမယ်။အခုတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်လို့ပြောပြပါမယ်ရှင်။
နယ်သာလန်နိုင်ငံရော့တာဒမ်မြို့မှာမနေ့ကပြုလုပ်မဲ့ rock တီဂီတာပွဲမှာအချမ်းပတ်ဝါရဆဲတိုက်ခိုက်လာနိုင်ခြင်းရှိတယ်ဆိုတဲ့စပိန်ရဲတပ်ဖွဲ့ရဲ့သတင်းပေးချက်နဲ့ဆက်ဆက်ပြီးဒီကနေ့ကြာသပတေးနေ့အစောပိုင်းမှာအသက်22နှစ်အရွယ်အမျိုးသားတဦးကိုနယ်သာလန်ရဲကတန်တရားနဲ့ဖမ်းဆီးလိုက်ပါတယ်။တောင်ပိုင်းဘရာဘန့်ပြည်နယ်အတွင်းစီးနှင်းရှာပွေမှုအတွင်းဒီအမျိုးသားကိုရဲကဖမ်းဆီးတာဖြစ်ပြီးသူ့အိမ်ကိုလည်းရှာပွေခဲ့ပါတယ်။နယ်သာလန်နိုင်ငံစစ်ကဲမြို့ရော့တာဒမ်မှာကျင်းပမယ့် American Rock ဂီတာအဖွဲ့ Alalas ရဲ့ဖျော်ဖြေပွဲကိုအကြမ်းဖက်ဝါဒဆွဲတိုက်ခိုက်လာနိုင်ခြင်းရှိတယ်လို့စပိန်ရဲတပ်ဖွဲ့ထံကသတင်းအစအနရရှိပြီးတဲ့နောက်မှာတော့ဂီတာဖျော်ဖြေပွဲကိုအနာပိုင်တို့ကဖျက်လိုက်ပါတယ်။ဂီတာဖျော်ဖြေပွဲကျင်းပမယ့်နေရာနီးမှာတွေ့ရတဲ့လောင်စာဆီပလင်းတွေတင်လာတဲ့ကားရဲ့ရေမောင်းကိုရဲဖွဲ့ကမင်းမြန်စစ်ဆေးနေတယ်လို့လည်းမြို့တော်ဝင်ကရုတ်တရက်စီစဉ်ခဲ့ရတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ကားကတော့စပိန်နိုင်ငံမှာမှတ်ပုံတင်ထားတဲ့ကားပါ။ကားမောင်းသူကစပိန်နိုင်ငံသားဖြစ်ပြီးသူ့ကားထဲမှာလောင်စာဆီပလင်းတွေဘာကြောင့်ထားရတယ်လဲဆိုတာကိုရှင်းပြခဲ့တဲ့အကြောင်းရဲတပ်ဖွဲ့ကဒီကနေ့ပြောပါတယ်။တိုက်ခတ်မှုချင်းချောက်မှုနဲ့ပတ်သက်ဆွနယ်ရပုံမတွေ့ရဘူးလို့ရဲဖွဲ့ကပြောပေမယ့်ဒီမျိုးသားကတော့နောက်ထပ်စစ်ဆေးမေးမြန်းခံရအောင်မယ်လို့လည်းဒီကနေ့ရဲကပြောပါတယ်။ကယ်လီဖိုးနီးယားဂီတာအဖွဲ့စင်မော်တက်ခါနီနိုင်ပိုင်းလိုမှာစပိန်ရဲဘက်ကကြက်ဖက်ဝါရဆဲတိုက်ခတ်လာနိုင်ခြင်းချင်းချောက်မှုကိုသတင်းပေးခဲ့တာလို့လည်းမြို့တော်ဝင်ကပြောပါတယ်။စပိန်ရဲတို့ရဲ့သတင်းပေးချက်အတိုင်းအတာအရဂီတာပွဲကိုဖျက်မိန်ထုတ်ရတဲ့အခြေဖြစ်ခဲ့ရတာပါလို့လည်းမြို့တော်ဝင်ကပြောဆိုသွားပါတယ်ရှင်။
အမေရိကန်စစ်တပ်တွင်လိင်ကပြောင်းလဲထားသူတွေကိုအမူထမ်းွယ်ပိတ်ဖို့သမ္မတဒေါနယ်ထရန့်ရဲ့ညွှန်ကြားချက်ကိုအကောင့်ထည့်ဖော်ဖို့အတွက်ဘန်နဂွန်စစ်ဌာနချုပ်ကိုအမေရိကန်သမ္မတအင်ပီရိုကမချခင်မှာလမ်းညွှန်ချက်ပေးမယ်လို့ခန့်မှန်းပါတယ်။ဇူလိုင်လကုန်ပိုင်းတုန်းကထွတ်တလူမှုကွန်ရက်မှာသမ္မတထရန့်ရဲ့ဇက်တိုက်ရေးသားချက်တွေမှာထင်ဟပ်ဖော်ပြခဲ့တဲ့အစီအစဉ်ကိုအကောင့်ထည့်ဖော်ဖို့အတွက်ကာကွယ်ရေးဝန်ကြီးဂျိမ်းမက်ဒစ်ကို6လအချိန်ပေးမှာဖြစ်တယ်ဆိုပြီး Wall Street Journal မှာပထမဆုံးဖော်ပြခဲ့ပြီးနောက်ပိုင်းမှာနယူးယောက်တိုင်းနဲ့ရိုက်တာသတင်းအေဂျင်စီတို့မှလည်းဒီချက်ကိုတာဝန်ရှိသူတွေကအတည်ပြုထားပါတယ်။မူဝါဒအရအမေရိကန်စစ်ဌာနချုပ်ပင်တဂွန်အနေနဲ့စစ်မှုထမ်းတွေကိုစစ်မြေပြင်တွေမှာတာဝန်ချထားနိုင်သလားဒါမှမဟုတ်တခြားမစ်ရှင်တွေမှာတာဝန်ပေးနိုင်သလားဆိုတဲ့အစဉ်တန်းကိုအခြေခံပြီးထုတ်ပယ်နိုင်မှာဖြစ်ပါတယ်။လေရင်ကတောင်းလဲထားသူတွေကိုတပ်ဖွဲ့ဝင်တစ်တေအဖြစ်စစ်တပ်ထဲဝင်ဝင်ပိတ်ပင်ထားသလိုလက်ရှိမှုထမ်းနေတဲ့လေရင်ကတောင်းလဲထားသူတွေအတွက်ကုသရေးအစီအစဉ်အတွက်သုံးစွဲမှုကိုလည်းရပ်မှာဖြစ်ပါတယ်။စစ်တပ်တွင်မှလေရင်ကပြောင်းလဲထားသူတွေကြောင့်စေကူတာစီအစမတန်ကုန်ကြနေပြီးအနောက်ရှက်လည်းဖြစ်စေတယ်လို့သမ္မတထရမ့်ကပြောဆိုပြီးဒီပေါ်မှာခြေတီဆုံးဖြတ်ခဲ့တာလို့ Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်ခင်ဗျာ
နိုင်ငံတကာနေသားမြင့်တတ်မှတ်ချက်တွေကိုရုရှားရဲ့အင်အားသုံးပြီးပြန်လည်ရေးဆွဲဖို့ကြိုးပမ်းနေပြီးရုရှားဆိုရရဲ့ပြုမှုလုံဆောင်ပုံနဲ့မပြောင်းလဲသရွေ့အမေရိကန်ဘက်ကတန်ခတ်ပိတ်ဆို့မှုဆက်လက်ထားရှိမှာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကဒီကနေ့ကြာသပတေးနေ့ယူကရိန်းနိုင်ငံခီးစဉ်အတွင်းမှာပြောဆိုပါတယ်။ယူကရိန်သမ္မတပီထရိုပိုရိုရှန်ကိုပါဝင်ယူကရိန ဒီကိစ္စကတည်းကလို့2014ခုနှစ်ကခရိုင်းမီးယားဒေသကိုရုရှားတို့ကျူးကျော်သိမ်းယူတာကိုလက်မခံတဲ့အကြောင်းကိုလည်းပြောခဲ့ပါတယ်။ယူကရိန်းအရှေ့ပိုင်းပဋိပက္ခကိုဖြေရှင်းနိုင်မဲ့မင်းစ်သဘောတူညီချက်အပါအဝင်ရုရှားတို့အနေနဲ့သဘောတူလက်မှတ်ထိုးထားတဲ့တခြားသဘောတူညီချက်တွေမှာဂရုပြုထားတဲ့အတိုင်းလျော်ညီအောင်ဆောင်ရွက်မှုမရှိဘူးဆိုပြီးလဲအမေရိကန်ကာကွယ်ဝင်ကြီးကပြောဆိုပါတယ်။
ယူကရိန်းနိုင်ငံအရေးကိုတော့တန်တမန်ရေးနဲ့ဖြေရှားဖို့အမေရိကန်ဘက်ကပိုင်းဖြတ်ထားစေဖြစ်တယ်လို့လဲကာကွယ်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်ရှင်။အမေရိကန်နဲ့အီဂျင်နိုင်ငံတို့ရဲ့ဆက်ဆံရေးဟာသမ္မတ်ထရမ့်လက်ထက်မှာတိုးတက်လာပုံရယူမယ်လဲအီဂျင်နိုင်ငံရဲ့အစိုးရရာလူခွင့်အခြေအနေကြောင့်အမေရိကန်ကအီဂျင်နိုင်ငံကိုကူညီတချို့မပေးဘဲထားလိုက်တဲ့အတွက်နိုင်ငံဆက်ဆံရေးဟာ ဒီကိစ္စကိုအမေရိကန်ကပြုလုပ်မယ်တော့ဒီကိတာပွဲမှာအကျန်းဖက်ဝါရဆဲအမေရိကန်ကပြုလုပ်မယ်တော့ဒီကိတာပွဲမှာအကျန်းဖက်ဝါရဆဲအမေရိကန်ကပြုလုပ်မယ်တော့ဒီကိတာပွဲမှာအကျန်းဖက်ဝါရဆဲအမေရိကန်ကပြုလုပ်မယ်တော့ဒီကိတာပွဲမှာအကျန်းဖက်ဝါရဆဲအမေရိကန်ကပြုလုပ်မယ်တော့ဒီကိတာပွဲမှာအကျန်းဖက်ဝါရဆဲအမေရိကန်ကပြုလုပ်မယ်တော့ဒီကိတာပွဲမှာအကျန်းဖက်ဝါရဆဲအမေရိကန်ကပြ ဒီကိစ္စကိုအမေရိကန်နိုင်ငံသားအဖွဲ့အစည်းတွေပေါ်ပြင်းထန်တဲ့ကန့်သတ်ချက်တွေမလျှော့ချခဲ့ဘူးလို့လည်းအမေရိကန်နိုင်ငံရှိသူတွေကထောက်ပြပါတယ်ဒီဆုံးဖြတ်ချက်ပေါ်မှာအေဂျင့်နိုင်ငံသားရဲ့ဝန်ကြီးဌာနကပြစ်တင်ဝေဖန်လိုက်ပြီးတော့ဒါဟာဆယ်စုနှစ်ပေါင်များစွာရှိလာခဲ့တဲ့နိုင်ငံမဟာဗျူဟာဆက်ဆံရေးရဲ့သဘောတဘာဝအပေါ်မှာမာယွန်းတဲ့ဆုံးဖြတ်ချက်ဖြစ်တယ်လို ဒီကနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့
ယူအေဗီကတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းတို့မီတာ19ကီလိုဟတ်စ်1965လိုင်းတို့မီတာ19ကီလိုဟတ်စ်1965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ပြည်ဝင်မြန်မာပိုင်းစီစဉ်ရဲ့ဂျာတာပရိနိညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းဘာသာရေးနဲ့လူမျိုးရေးပေါ်အခြေခံပြီးလွတ်လပ်စွာသွားလာခွင့်ခွဲခြားကန့်သတ်တာတွေကိုအဆုံးသတ်ဖို့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကမြန်မာအာဏာပိုင်တွေကိုအကြံပေးတိုက်တွန်းပါတယ်။နိုင်ငံသားစီစဉ်ရေးကတ်တွေထုတ်ပေးဖို့နဲ့လွတ်လပ်စွာ ကွန်ရှင်ရဲ့ဥက္ကဋ္ဌကုလအတွင်းရေးမှုချုပ်ဟောင်းကိုပြအနန်ကပြောသွားပါတယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အပိသက်အစည်းအဝေးဆက်ဆံရှင်းလင်းထုတ်ပြန်မှုနဲ့တရင်စာရှင်းလင်းပွဲတရက်ကိုဒီကနေ့ရန်ကုန်မြို့မှာပြုလုပ်တာမှာကွန်ရှင်ရဲ့ဥက္ကဋ္ဌကုလအတွင်းရေးမှုချုပ်ဟောင်းကိုပြအနန်ကအခုလိုပြောဆိုတာပါ။နိုင်ငံသားစီကြီးကတ်တွေကိုထုတ်ပေးတဲ့နေရာမှာလဲ ကျွန်တော်တို့ရဲ့ဖွံ့ဖြိုးတိုးတက်မှုကိုလည်းအစိုးရအနေနဲ့လေးနဲ့ထက်သွင်းစဉ်းစားဖို့တိုက်တွန်းထားပါတယ်။ချက်ခိုင်ဒေတာလူမှုဖွံ့ဖြိုးရေးနဲ့လူမှုအတိုင်းဝန်အားလုံးရဲ့လုံခြုံရေးကိစ္စရပ်တွေကိုလည်းအကြံပြုတိုက်တွန်းထားတာတွေ့ရပါတယ်။အခုအပိသက်အစင်ခန်းစားမတိုင်ခင်မှာတော့ဂျာပြအစင်ခန်းစားကိုထုတ်ပြန်ခဲ့ပြီးအစိုးရဘက်ကတော့ဒီဂျာပြအစင်ခန်းစားပါအကြံပြုချက်တချို့ကို ဖို့နိုင်ပါမလားလို့လူခွင့်ရဲ့အဖွဲ့ရဲ့စိုးရိမ်ချက်တွေရှိပါတယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့စည်းမှုနဲ့ပတ်သက်လို့ရခိုင်မြို့သားပါတီအပါအဝင်ရခိုင်လူမှုအဖွဲ့အစည်းအချို့ကကန့်ကွက်မှုတွေရှိခဲ့တယ်လို့တရားဖွဲ့တွေဟာကော်မရှင်နဲ့တွေ့ဆုံဖို့ကိုလည်းညှင်းဆိုထားပါတယ်။
American Donald Trump, Malaysia, when you know, Jeb Razakko, Amy Dor, Malakan, နောက်လာမှာအလဲပတ်ရောက်လာမဲ့အစီအစဉ်နဲ့ပတ်သက်လို့အင်ပြီးတော့ကဗုဒ္ဓနေ့နောက်ပိုင်းမှာချိန်ညာခဲ့ပြီးသမ္မတထွန်းမှာအရှိတောင်အစရိသာတွေကယင်းဒီတော့မဟာမိတ်နိုင်ငံတိုင်းနိုင်ငံဖြစ်တဲ့မလေးရှားနဲ့ဆက်ဆံရေးပူခိုင်မာလာအောင်ဆွေးနွေးပွဲမျှော်လင့်နေပါတယ်။ဒါမဲ့လည်းမလေးရှားဝန်ကြီးချုပ်ဟာမလေးရှားနိုင်ငံပိုင်ဖွံ့ဖြိုးမှုဆိုင်ရာယင်းဒီမြို့နယ်မှုရမုံငွေအဖ ကြောင့်ဆက်ဆံရေးတင်းမာခဲ့ပါတယ်American တရားရေးဌာနကဒီငွေကြေးမသမာမှုနဲ့ပတ်သက်လို့စုံစမ်းဆွေးနွေးခဲ့ပြီးဒေါ်လာ 1.8 သန်းတန်ကြီးရှိတဲ့ပိုင်ဆိုင်မှုတွေကိုသိမ်းယူဖို့ကြိုးစားခဲ့ပါတယ်။ဝန်ကြီးချုပ် Najib ကတော့သူ့ပေါ်ဆွဆွဲချက်တွေကိုညှင်းဆိုထားပါတယ်ခင်ဗျာ။
အိန္ဒိယပြည်သူတွေအနေနဲ့ပုဂ္ဂိုလ်ရေးဆိုင်ရာအချက်လက်တွေထိမ့်သိမ်းထားခွင့်ကိုအခြေခံဥပဒေကအနှင်းထားတယ်လို့တရားရုံးချုပ်ကဒီကနေ့ကြားသာပြည်နယ်မှာဆုံးဖြတ်လိုက်ပါတယ်။ပြည်သူတွေရဲ့လက်ပူရနဲ့မျက်လုံးကိုစကင်ဖတ်ပြီးအချက်လက်တွေရယူပြုလုပ်မဲ့အစိုးရရဲ့မှတ်ပုံတင်ကအစည်းအဝေးပေါ်ဥပဒေကြောင့်ပေါ်ပေါက်ခဲ့တာကိုခုံတမာတိ၉ဦးပါခုံအဖွဲ့ကတညီတညွတ်ထဲအခုလိုဆုံးဖြတ်တာပါ။အလွဲသုံးစားမှုတွေကိုရှော့ချဖျက်တောက်နိုင်ရင်းနဲ့အစိုးရဝန်ဆောင်မှုတွေမှာအသုံးပြုဖို့ရည်ရွယ်တဲ့အစိုးရရဲ့မှတ်ပုံတင်ကတ်အစီအစဉ်မှာလူသန်း1000ကျော်စီရင်ပေးသွင်းထားပြီးဖြစ်ပါတယ်။ဒါပေမဲ့ဗန်စင်းဖွင့်လာလို့ဝန်ဆောင်မှုတွေမှာပါဒီမှတ်ပုံတင်ကတ်တွေလိုအပ်လာပြီးအချက်အလက်လုံခြုံရေးအပေါ်မှာစိုးရိမ်မှုတွေကြီးထွားလာတာပါ။တတိပုဂ္ဂလကိုရိပ်ကိုယ်တာအချက်အလက်တွေကိုကာကွယ်ထိန်းသိမ်းထားခွင့်အခြေခံဥပဒေကပေးရမှာထားဘူးလို့အစိုးရဘက်ကခြေပပြောဆိုတာပါ။ဒါပေမဲ့လို့လေတရားရုံးဘက်ကတော့အခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့လူမှုဘဝနဲ့တတိပုဂ္ဂလလွတ်လပ်ခွင့်ရဲ့ကဏ္ဍတရားအဖြစ်ပုဂ္ဂိုလ်ရေးဆိုင်ရာအချက်အလက်တွေကိုထိမ့်သိမ်းထားခွင့်ကိုကာကွယ်ပေးထားပြီးသားဖြစ်တယ်လို့စီရင်ချက်မှာဖော်ပြပြီးတော့ပေးချခဲ့တာဖြစ်ပါတယ်ရှင်
။ဒီနိုင်ငံတောင်ပိုင်းမှာအင်အားပြင်းထန်တဲ့တိုင်ဖုန်းမုန်တိုင်းကြောင့်12ယောက်သေဆုံးပြီးတော့လူထောင်ပေါင်းများစွာသူတို့ရဲ့နေအိမ်တွေကနေဘေးလွတ်ရာကိုရွှေ့ပြောင်းခဲ့ရပြီးရည်ကြီးလာတွေလျက်စစ်မီးပြတ်တောက်တာတွေနဲ့ရင်ဆိုင်နေရပါတယ်။ဟာတိုတိုင်ဖုန်းမုန်တိုင်းကြောင့်မကာအိုမှာလူ၈ယောက်သေဆုံးပြီးတော့တရားကြောထံရရသွားပါတယ်။ဒါဟာမကာအိုမှာ150အတွက်အဆိုးအဝါဆုံးဖြစ်ပေါ်တဲ့မုန်တိုင်းလည်းဖြစ်ပါတယ်။မကာအိုနဲ့ကက်ရက်ဂွမ်နောင်းပြည်နယ်မှာတော့၄ယောက်သေဆုံးပြီးတော့မုန်တိုင်းကြောင့်လူ1000လောက်လျက်စစ်မီးမရှိဘဲနေနေရသလိုလင်းနဲ့ယထာခီးစင်တွေလည်းပြတ်ကုန်တယ်လို့တရုတ်ဆိုအပိုင်းရှင်ဟွာသတင်းအေဂျင်စီကပြောပါတယ်။ဟောင်ကောင်မှာတော့ရေကြီးပြီးနေရတဲ့သူဒါဇင်နဲ့ရှိတယ်လို့သတင်းတွေကဆိုပါတယ်။မုန်တိုင်းဟာဒီကနေ့ကြာသပတေးနေ့မှာတော့ကုန်းတွင်းပိုင်းကိုဝင်ရောက်သွားတဲ့အတွက်အားပြော့သွားပြီးမယ်။ဗီယက်နမ်နိုင်ငံနဲ့နယ်စပ်တရုတ်နိုင်ငံတောင်ပိုင်းဒေသတွေမှာလည်းမုန်တိုင်းကြောင့်မိုးသည်ထန်စွာရွာသွန်းခဲ့ပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုရဲ့ပါဝါဘောထီသမိုင်းမှာဒုတိယအမြင့်ဆုံးဖြစ်တဲ့စုကြည859တန်းကိုဗုဒ္ဓဟူးနေ့ညကမန်ဆာချူးဆက်ပြည်နယ်မှာနေထိုင်သူတို့စုခူးသွားပါတယ်။တန်းစုရှင်ဖြစ်ဖို့အခွင့်အရေးအနည်းငယ်သာရှိတဲ့အနေအထားကိုလက်လွတ်မခံဘဲအမေရိကန်ပြည်ထောင်စုတဝက်ထီလက်မှတ်ကိုဝိုင်းပြီးတော့ဝယ်ယူအားပေးခဲ့ကြပါတယ်ရှင်။
29ချိန်မြောက်အစီအတော်အစားအကစားပြိုင်ပွဲအမျိုးသားဘောလုံးပွဲမှာတော့မြန်မာအသင်းနဲ့ထိုင်းအသင်းတို့ဆီမီဖိုင်နယ်မှာထွေးကြမှာဖြစ်ပါတယ်။စီဂိမ်းမျိုးသားဘောလုံးပွဲအုပ်စုဘီနောက်ဆုံးပွဲစဉ်ကိုဒီကနေ့ကစားကြတာမှာထိုင်းကဗီယက်နမ်ကို3-6မရှိနဲ့နိုင်သွားတာကြောင့်ထိုင်းအသင်းက13မှတ်နဲ့အုပ်စုဘူဖြစ်သွားပါတယ်။ဒါပြင်အင်ဒိုနီးရှားကလည်းကမ်ဘောဒီးယားကို2-6မရှိနဲ့နိုင်သွားတာကြောင့်အင်ဒိုနီးရှားက17မှတ်နဲ့အုပ်စုဒုတိယရပြီးတော့ဗီယက်နမ်က10မှတ်နဲ့အုပ်စုကနေပြုတ်သွားပါတယ်။ဖိလစ်ပိုင်နဲ့တီမော်လက်စတီပွဲမှာတော့ဖိလစ်ပိုင်က2-6နဲ့နိုင်သွားပါတယ်။ဒါကြောင့်လာမယ့်ဩဂတ်လ26ရက်နေ့မှာတော့စီဖိုင်နယ်မှာမလေးရှားနဲ့အင်ဒိုနီးရှားမြန်မာနဲ့ထိုင်းတို့တွေ့ကြမှာဖြစ်ပါတယ်ခင်ဗျာ
။ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုမတ်တိန်ကြီးထိုင်းနဲ့ကိုရန်နိုင်တို့ကြီးများပေးသွားတာပါ။အခုသတင်းလွှာတွေသတင်းဆောင်ပါတွေစက်တိုင်းနားဆင်ရပါမယ်ရှင်။ရခိုင်ပြည်နယ်မောင်တော်ခရိုင်မှာအစွန်းရောက်အကြမ်းဖက်မှုတွေပိုများလာနေတာကြောင့်ဥပဒေနဲ့အညီဒီထက်ပိုပြီးထိထိရောက်ရောက်နှိမ်နှင်းသွားမယ်လို့ပြည်ထရေးဝန်ကြီးဌာနကပြောပါတယ်။အပြစ်မဲ့အရက်သားတွေကိုကာကွယ်နိုင်အောင်လုံခြုံရေးကိုလည်းတိုးမြှင့်မယ်အကြောင်းလည်းပြောပါတယ်။လက်ရှိအစိုးရဟာရခိုင်အရေးဆောင်ရွက်နေတာအားနိုင်နေတယ်လို့ပြည်သူ့လွှတ်တော်မှာကိုယ်စားလှယ်တချို့နဲ့ဒီနေ့ပြောဆိုချက်တွေကိုတုံ့ပြန်ခဲ့တာဖြစ်တဲ့အကြောင်း VOA သတင်းတောက်မေခါရဲ့သတင်းလွှာကိုနားဆင်ကြည့်ရအောင်ပါရှင်။
ဒီကနေ့ပြည်သူ့လွှတ်တော်မှာရသေးတောင်မဲဆန္ဒတွေကလွှတ်တော်ကိုယ်စားလှယ်ဒေါက်ခင်ဆောဝေကရခိုင်ပြည်နယ်မြောက်ပိုင်းဒေသကိုပုံမှုကောင်းမွန်တဲ့အုပ်ချုပ်ရေးလုံခြုံရေးအစီအမံများချမှတ်ကအ мян ဆုံးအကောင့်ထဲဖို့ဆောင်ရွက်ဖို့အဆိုတင်သွင်းခဲ့တဲ့အတွက်ပြည်ထရေးဝန်ကြီးဌာနကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်
။မောင်တော်ခရိုင်အတွင်းနိုင်ငံတော်အစိုးရအနေနဲ့ဒီစဲဥပဒေစီမင်းစည်းကမ်းနဲ့အညီဆောင်ပေးသည့်ကိုအခွင့်ကောင်းယူပါအစိုးရအကြံဖက်များကအကြံဖက်လိုအပ်များကိုပုံမှုတော့ဆောင်လာသည့်အတွက်ဥပဒေနဲ့အညီစီရီရောက်နှိမ်သွားမှာဖြစ်ပါတယ်အပြစ်မဲ့ရသားများကိုအကာအကွယ်ပေးနိုင်တဲ့လုံခြုံရေးတွင်းမြင့်ဆောင်သွားမှာဖြစ်ကြောင်းနဲ့ဆွေးရောက်အကြံဖက်သမားများနဲ့အဖေကူညီလူများကိုလည်းဥပဒေနဲ့အညီအရေးယူဆောင်သွားမှာဖြစ်ပါတယ်ဒေသတွင်းတွင်းမြင့်လာတဲ့အကြံဖက်ဖြစ်စဉ်များရပ်တန့်ချုပ်နှင်းစေရေးလုံခြုံငြိမ်းချမ်းရေးအတွက်တပ်မတော်တိုင်းတပ်ဖွဲ့များနဲ့အတူပူးပေါင်း၍နေမြေရှင်းလျက်ရှိပါကြောင်း
ပြည်ထောက်ပြန်ကျင်းပကြပြီးအကောင့်တဖို့ဆောင်ပေးတဲ့ရှိပါတယ်ပြည်ထောင်ဝန်ကြီးဌာနကပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်လုံခြုံရေးတုံးမြင့်လှုပ်ဆောင်နေတဲ့ကာလမှာပဲအကြံဖက်သမားတွေရဲ့အကြံဖက်လုပ်ငန်းတွေဟာဒေါ်လာနေတာကိုတွေ့နေရတယ်လို့လဲဝန်ကြီးကပြောဆိုပါတယ်နေမြေလုံခြုံရေးလှုပ်ဆောင်နေတာနဲ့ပတ်သက်လို့သူကအခုလိုပ
ဒီကြောင့်လည်းနဲ့မြတ်တာစွာခွေထားတဲ့ပြင်စကံတခုနဲ့တခုစစ်ကူပြုတ်ကူပြန်လည်ပေးနိုင်စီမံဆောင်ထားပြီးအတန်းဖက်တမားများ၏သတင်းရရှိမှုပေါ်မူတည်၍လက်မည့်ရှင်းလင်းဆောင်ရမှာလိစတိုင်းသားကြေးရွာများတို့ဝင်ရောက်ခေါ်နိုင်မှုမရှိစေရေးကြိုတင်စီမံဆောင်လျက်ရှိပါတယ်အတန်းဖက်ဖွဲ့များမတင်ကားဖွဲ့အချင်းတွေတွေ့ရှိပါကကြိုတင်လက်အုပ်များယူကအတင်းပြကရှင်းလင်းရေးတိုင်းသားကြေးရွာများအတန်းဖက်မှုမခ
ရခိုင်ရင်းနဲ့ပတ်သက်လို့ရခိုင်လွတ်တော်ကိုယ်စားလှယ်တွေဘက်ကလွတ်တော်အတီးတီးရဲ့အစည်းအဝေးတွေမှာအစိုးတင်တာတွေမေကွန်မေးတာတွေမကြာခဏလှုပ်ဆောင်နေတာတွေရှိပါတယ်။လက်ရှိအစိုးရရဲ့ရခိုင်အရေးဆောင်ရွက်နေမှုဟာအားနည်းနေတာတွေရှိရဲ့လို့ထောက်ပြသူတွေလည်းရှိနေပါတယ်။ရခိုင်လွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးလာစောကတော့လက်ရှိရခိုင်အရေးအစိုးရကင်တွယ်နေတာမှာအကြမ်းဖက်သမားတွေကို
ကျွန်တော်လွတ်တော်ကြီးရဲ့ကိုပေါ်တခုဖြစ်တဲ့နိုင်ငံတကာဆက်ဆံရေးကော်မတီဟာ အခုကျွန်တော်လွတ်တော်တွေကခြေလက်တွေကိုခြုံငုံတုံးတက်ပြီးတော့ရှေ့ရဲမှုထွက်ပြီးတာဝန်ယူသင့်ပါတယ်။ကြံကြားရေးဝန်ကြီးဌာနအနေနဲ့ဒီကသနာပေါ်မှာတိကျတဲ့နိုင်ငံရေးမူဝါဒတွေကင်ဆယ်ပြီးမီဒီယာပါဝါကိုမြင့်တင်ဖို့လိုတယ်ဆိုတော့ကျွန်တော်အကြံပြုလိုပါတယ်။ကျွန်တော်တို့ပြည်သူတွေရဲ့အစ်မှန်ဆန္ဒဖြစ်တဲ့ပြည်တွင်းစစ်မှတ်ဒီပြည်တွင်းငြိမ်းချမ်းရေးစီတူလမ်းကြောင်းကိုပင်လု
ဒီနေ့ဒီဆိုတာကိုကျွန်တော်အပြည့်ပြောကြလိုပါတယ်စစ်တော်ကိုယ်စားလှယ်အချို့ကတော့လုံခြုံရေးလုပ်ငန်းထိရောက်နိုင်ဖို့အတွက်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီလို့ခေါ်တဲ့ကာလုံအစည်းအဝေးကိုစင့်ခေါ်တင်တယ်လို့တင်ပြလာတာရှိခဲ့ပါတယ်လက်ရှိဒီဇယ်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်230ကမှာတော့နိုင်ငံတော်သမ္မတဟာနိုင်ငံကို ကျူးကျော်တိုက်ခိုက်ခြင်းခံရရင်ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီဖွဲ့စည်းထားတဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီနဲ့ညှိနှိုင်းပြီးစီးရေးအရာလိုအပ်တယ်လို့ဆောင်ရွက်နိုင်ခွင့်ရှိတယ်လို့ပြဋ္ဌာန်းထားပါတယ်။ဒါပေမဲ့ကာလွန်အစည်းအဝေးခေါ်ဖို့ဆွေးနွေးချက်ဟာလွှတ်တော်ကဆုံးဖြတ်လုပ်ကံရမယ့်ကိစ္စမဟုတ်တဲ့အတွက်ပယ်ချကြောင်းလွှတ်တော်ဥက္ကဋ္ဌကအခုလိုပြ ကျွန်တော်တို့လွှတ်တော်ကဒီလိုဖွဲ့စည်းဖို့ရှိကြဦးမှာပြဋ္ဌာန်းမထားဘူးသမ္မတရဲ့ကိစ္စဒါကြောင့်မို့ဒီအပိုက်ကိုတော့ပြန်ယူသွင်းမိပါဒါပြင်လွှတ်တော်ကိုယ်တိုင်တော်ခင်စိုးဝေတင်ပြလာတဲ့ဒီအဆိုပေါ်မှာလည်းမှတ်တမ်းအနေနဲ့သာထားဖို့လွှတ်တော်ကဆုံးဖြတ်လိုက်ပါတယ်ရှင်
မိခပ်ပြောပြခဲ့တဲ့ပြည်သူ့လွှတ်တော်အစည်းအဝေးသတင်းခန်းကမြန်မာရွှေ့ပြောင်းအလို့သမားမိသားတစုခိုးမှုနဲ့ရင်ဆိုင်နေရတာကိုလည်းပြောပြပေးပါဦးမယ်။ထိုင်းနိုင်ငံထီရန်ခိုင်ထဲမှာမြန်မာနိုင်ငံသားတဝဲအမျိုးသမီးတဦးကိုခိုးမှုနဲ့ဆွဲချက်တင်ထားတာထိုင်းအထူးစုံစမ်းစစ်ဆေးရေးအဖွဲ့
DSI အကူအညီနဲ့မြန်မာတန်ရုံးတို့ကလိုက်ပါဆောင်ရွက်ပေးနေပါတယ်။စက်သုံးနှစ်ကြာအောင်တမိသားစုလုံးစောက်လုပ်ရေးလုပ်ငန်းတွေနဲ့အိမ်အကူအဖြစ်ထိုင်းနိုင်ငံမှာသွားရောက်လုပ်လုပ်နေခဲ့ကြပြီးရလာတဲ့ဝင်ငွေကိုဗန်မှာစုဆောင်ထားခဲ့တာမှာဗန်ငွေ ငွေပန်းငွေတန်းကျော်ရရှိချိန်မှာတော့မြန်မာနိုင်ငံကိုပြန်ပြီးကလေးတွေကြောင်းထားဖို့အတွက်ပြင်ဆင်ခဲ့ကြတာပါဒီအချိန်မှာတဖေးလုတ်တဲ့သူကသူမထံကနေငွေချင်းကားခဲ့ပေမဲ့သူမကမပေးခဲ့တဲ့အတွက်သူမကိုချင်းချောက်ပြီး ဖန်ဆောင်ထဲကနေငွေတွေကိုလက်မှတ်ထိုးခိုင်းပြီးထုတ်ယူခိုင်းခဲ့တာဖြစ်ပါတယ်ဒီအမှုဟာပြီးခဲ့တဲ့နှစ်ဒီဇင်ဘာလကဖြစ်ပွားခဲ့ပြီးသူမရဲ့ငွေကြေးတွေကိုတစ်သိမ်းမိသားစုကချင်းချောက်ယူဆောင်ခဲ့ပုံကိုလည်းအမှုရင်ဆိုင်နေတဲ့တဝဲမျိုးသမီးကပြောပြပါတယ်ဆက်လုံးနေစီကိုရှင်ကျွန်မလည်းလုပ်တယ်ဟင်တစ်ထည့်ပဲဆန်းချီတယ်ကျွန်မလည်းတစ်ထည့်ပဲဆန်းချီတယ်ကျွန်မ ลาบูได้เลยนาวิบาสอะไรเลยอภิคาลายูลาเลยนาวิกาสิโกไปชั้นทอดได้สายยูลาโดชาวลุเมียบุจอมาเล่นมาทุกเคนจอมมาทุบไปบุทุบไปบุทุนอ่ะผู้เบี้ยเรนี่ลูกอเมย์เนี่ยเคนเนี่ยโอเนี่ยมาไปบุทุยปั๊บยังไม่สุดจอมมาเส้นจอมเลยโออเมย์ถ้าเราบ้ามายิ้มจิ้วสิเลยที่จริงเล่นมาทุบไปดูเลยก็ทอลุเมียบุจอมมาขอลาเด็ดเต็มเหนียวเนี่ยเลยมากาสิโกมาบิสิโอเลยบาสเดตไรเนี่ย ชอบแต่ไฟเนี่ยฟังตอนนี้ก็ทุกคนเราอยู่เลยเลยมาช่วยคนในใจก็เราพิสิทธิ์ว่าบ้ามาเป็นเลยว่าจะมาเอาอินจิตเตอร์เนี่ยว่าจะมาสอนอะไรได้ตัวเลยน้องชายก็เท่เท่ยังมาอยู่จะเบื่อเลยเอเล่เลยตัวเล็กตัวเล็กเนี่ยไอ้มาตัวเนี่ยหัวตัวเล็กเดี๋ยวจะไปเลยก็ดีดูมีเจ้าตัวอ่ะพอถ้าตากเลยจะมาจะไปเกเรเนี่ยก็ขออยู่ตัวเลยไปชั้นต่างๆเลยจะมาจะไปไปชั้นต่างๆเนี่ยเขาเลยช่วยอยู่เลยจะไปเลยตัวเลยจะมาเลยดูเกเ
ထားခဲ့တယ်လေ။သမားရဲ့ငွေကြေးတွေယူဆောင်ခဲ့ခြင်းတော့အထောက်ထားလက်မှတ်တွေလည်းတတန်းကုန်နေတာကြောင့်မြမပြီးမှပြန်လုံလုံနေရပြီးခုနှစ်လကျော်ကြာသွားခဲ့တာကြောင့်အခုချိန်မှာတော့မြမတန်ရုံရဲ့အကူအညီနဲ့အမှုကိုပြန်လဲရင်ဆိုင်ဖို့အတွက်ပြန်လာခဲ့တာဖြစ်တယ်ဆိုပြီးဆွဆွဲခံရသူအမျိုးသမီးကပြောပါတယ်။ဒီအမှုကိုကိုကြီးဆောင်ရွက်ပေးနေတဲ့ထိုင်းထူးစုံစမ်းစစ်ဆေးရေးအဖွဲ့နဲ့ ဒီအနေနဲ့တခါအဲအလုပ်သမားတိုင်ရာရှိဦးမောင်းအောင်ခင်ဆိုတောင်းစားတယ်ဦးမောင်းအောင်ခင်အနေနဲ့တခါတရားဆိုင်ကိုထပ်ပြီးတောင်းစားတယ်တရားဆိုင်အနေနဲ့တခါကျွန်တော်တရားဆိုင်အဖွဲ့ထဲမှာလုပ်တဲ့အဲဂရုထဲမှာရှိနေတဲ့အခါကျတော့ကျွန်ပုံတော့ရင်ဆိုင်ဖို့ကျွန်တော်တို့ကတော့ဝါလိုက်လုပ်ပေးနေတာခင်ဗျဒီပတ်ထဲမှာပဲအမှုကိုတရားသူကြီးကစတင်စစ်ဆေးနေပြီးဗန်စာအုပ်ကိုတင်ယူထားတဲ ဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ
ရုရှားကအချင်းပြည်နယ်ထဲမှာ2017နှစ်စာပိုင်းကလေးကပြန်လည်စတင်လာခဲ့တဲ့စစ်ပွဲတွေကြောင့်မလို့ဒေသခံကြေးရွာသားတွေစစ်ပေးရှောင်ထွက်ပြေးကြရတယ်လို့ပဲကချင်ပြည်နယ်ရဲ့ဒေသအခြေအနေဟာလည်းအတော်လေးကိုမတိမငြိမ်ဖြစ်နေခဲ့ရပါတယ်။6နှစ်ကြာလာတဲ့ဒီစစ်မီးဟာအခုနှစ်ပိုင်းလပိုင်းတွေမှာပိုးပြီးတော့ရှိန်မြင့်တက်လာနေတာမို့လို့ကချင်ဒေသခံစစ်ပေးဒုက္ခသည်တွေရဲ့နေစဉ်လူနေမှုဘဝတွေစီးပွားရေးဘဝတွေဘယ်လိုများရုန်းကန်နေကြရပါသလဲ။အခုလာမယ့်စနေညပိုင်းဒဲအလီလိုက်အစီအစဉ်မှာဒီကြောင့်ဆွေးနွေးကြဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေ VUE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပို့ထားမယ်ဆိုရင်ဒဲအဒီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပို့ထားလို့လည်းရပါတယ်။ VUE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2023822994ဖြစ်ပါတယ်။ email လိပ်စာကတော့ bamis@vuenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုလိုပါရခင်ဗျ။
စနေညတရားလီလိုက်မှာပါဝင်ဆွေးနွေးလက်ကြဖို့ထပ်မံဖိတ်ခေါ်ပါစေရှင်။သမ္မတဒေါ်နယ်ထရမ့်ကကြီးပေးထားတဲ့အမေရိကန်နဲ့မက္ဆီကိုနယ်ကြားတိုင်းကာရေးအစည်းအဝေးကစက်တင်ဘာလအတွင်းအမေရိကန်ကွန်ဂရက်လွှတ်တော်ပြန်ဆတဲ့အခါမှာဗန်ဒါရေးဆိုင်ရာအကြိတ်အနဲညှင်းခုံဆွေးနွေးစရာဖြစ်လာမဲ့ပုံရှိနေပါတယ်။ဒေါ်လာတန်ပေါင်း1600ကုန်ကြမဲ့တိုင်းကာရေးအစည်းအဝေးစလုံးမလားမလုပ်ဘူးလားဆိုတာဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ပါတီဝင်တွေကြားအခြေတင်ဆွေးနွေးကြရမှာဖြစ်ပါတယ်။ဝါရှင်တန်လွှတ်တော်ကနေမိုင်ပေါင်း1900လောက်ကွာဝေးတဲ့တက်ဆက်စ်ပြည်နယ်ဒယ်ရိုယိုကနေပြီးတော့နယ်ကြားတစ်လျှောက်ကာရံမဲ့တိုင်းဟာဝါရှင်တန်နိုင်ငံရေးအတိုင်းအဝိုင်းသိတာထက်ပိုပြီးရှုပ်ထွေးတယ်လို့လည်းဒေသခံတွေနဲ့ရက်တပ်ဖွဲ့ဝင်တွေကပြောဆိုနေကြတာပါ။ VOA သတင်းတောက် Catherine Jepson ပေးပို့ထားတဲ့သတင်းကိုမှတ်ဤတန်စင်ပြောပြပါမယ်ရှင်
။ Rio Grande မြစ်ဟာ American နဲ့ Mexico နိုင်ငံကြားမှာဖြတ်ပြီးတော့စီးဆင်းနေပါတယ်။တရားမဝင်ထိခြားနေထိုင်သူတွေကဒီမြစ်ကိုဖျက်ချော်ဖို့ညှိမျိုးစုံနဲ့ကြိုးစားတာတွေကိုနေစစ်လုံခြုံရေးနဲ့အကောက်ခွန်ရရှိ Corey Maddox ကတွေ့ခဲ့ရပါတယ်။
It's very simple to get မက္ကဆီကိုဘက်ချင်းကမြစ်ကရေရန်တိမ်တော့ဖြစ်ရတာပိုလွယ်ပါတယ်
။လူကုန်ကူးသူတွေသွားနေကြလမ်းကလည်းမြစ်ကြောင်းတစ်လျှောက်ဖြတ်သွားတတ်ကြပါတယ်
။ They'll use rafts,
ponies, ညီတွေဘောဝင်းတွေကိုသုံးပြီးတော့မြစ်ကိုဖြတ်ဖို့ကြိုးစားကြသလိုရေကူးလာသူတွေလည်းရှိပါတယ်
။နေဆွေလူဆွေတာဝန်ရှိသူတွေကကုန်းမြစ်တွေကနေပြီးတော့တရားမဝင်ဖြတ်ကူးသူတွေကိုစောင့်ကြည့်ပေးမယ်လေ။မြေကမ်းဘေးကကိုင်းမင်တွေထူထတာကြောင့်အခက်အခဲတွေကြုံနေရပါတယ
် These guys they've been doing this for a long time
လူဝန်ကူလာတာနှစ်တော်ကြာနေပြီဆိုတော့ဘယ်လန်းကဘယ်လိုဖြစ်ရမလဲဆိုတာကောင်းကောင်းသိကြပါတယ
်အပင်တွေဟာ3ကီလိုမီတာရှိတဲ့ခြံစည်းဥတစ်လျှောက်မှာလည်းရှိနေတာပါ Rio Grande မြစ်ကိုဖြတ်ပြီးတော့ကူလာကအမေရိကန်တဲကိုဝင်ဖို့ကြိုးစားတဲ့လမ်းကြောင်းတစ်ခုပဲရှိပါသေးတယ်ငွေစီဝါမောင်ခိုကူသူတွေကကုန်းမြစ်ကန်နာရဘေးကိုဖြတ်လာတတ်ကြပါတယ်နေဆက်လုံကြွေတက်ဖွဲ့တွေကသူတို့ကိုနောက်ရောက်ခံလိုက်ပြီးတော့တက်ကော့စ်မြင်နာတဝိုက်ကြောက်ကွားတွေနားမှာရှာဖွေဖမ်းဆီးမှုတွေလုပ်ကြပါတယ်ကြောက်ကွားတွေပူပြင်းတဲ့ခန္ဓာရတွေကလည်းသတိကြီးလိုပဲတရားမဝင်လာရောက်သူတွေကိုတားဆီးနိုင်နေတာပါနေဆက်လုံကြွေပြဿနာကိုလွယ်လွယ်နဲ့ဖြေရှင်းလို့တော့မရနိုင်ဘူးလို့ American နေဆက်လုံကြွေတက်ဖွဲ့က Matthew Hudex ကပြောပါတယ်
It's not a one size fits all border
ဒီလန်တပြိုးတည်းနဲ့နေဆက်ဒေတာအလုံးကပြဿနာတွေကိုဖြေရှင်းလို့ရမှာမဟုတ်ပါဘူးတနည်းအားဖြင့်အဆင်ပြေတဲ့ဖြေရှင်းနည်းကနောက်အလမ်းမွေးတဲ့ဒေတာမှာတော့မအပ်ဆက်သလိုဖြစ်နေမှာပါ
ဒေတာထဲတာဝန်ရှိသူတွေကတော့မြင်မြင်မညာရှိနေပြီးတော့ဒီဒေတာမှာဒတိုင်းကြီးစောက်ဖို့အရင်းနဲ့ပတ်သက်ပြီးတော့ဝေဖန်မှုတွေရှိနေပါတယ
် Even with
ခြေကံရန်နေရာတွေကောင်းမွန်နေဆိုရင်တော့နေဆက်လုံခြုံရေးမှာကိုယ်တိုင်စစ်ဆေးတာကအထူးအောက်ဆုံးဖြစ်ပါလိမ့်မယ
်မျက်စိဖွင့်နားဆွင့်ထားတာကအလုပ်ဖြစ်ဆုံးပါပဲ
It's not easy work
လွယ်တဲ့အလုပ်တော့မဟုတ်ပါဘူးဒီဒေတာဟာလူတွေကိုခြေကံလိုက်ဖမ်းဖို့အခက်ဆုံးနေရာတစ်နေရာပါ
တတိုင်းဆောင်မယ်ဆိုရက်ထရမ့်ရဲ့ကတိနဲ့ပတ်သက်ပြီးတော့ Washington DC နိုင်ငံရေးအတိုင်းဝန်ကြားမှာတော့ဆက်လက်ဆွေးနွေးနေကြဆဲဖြစ်ပါလိမ့်ရှင
်မအီတန်စင်ပြောပြခဲ့တာပါရှင်အခုကျမတို့အတန်လွှင့်နေတဲ့ Radio အစီအစဉ် PP ချင်း Asia 77ကနေဓာတ်ရိုက်ထုတ်လွှင့်ပေးမယ် VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်နောက်နှစ်နာရီကြာထုတ်လွှင့်မယ် Radio ညပိုင်းအစီအစဉ်တွေမှာတော့ကျမကြီးဦးအောင်ခင်ရဲ့မြန်မာရေးတုံ့တက်ချက်နဲ့တိုင်းရင်းသတင်းလာစားတဲ့သတင်းပတ်စင်ကန်တာတွေနှာစင်ကြရမှာပါရှင်ခုညနေပိုင်းမြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြပေးပါဦးမယ်ရှင်
။နယ်သာလန်နိုင်ငံရော့တရမ်မြို့မှာမနေ့ကပြုလုပ်မဲ့ rock ဂီတာပွဲမှာအကြမ်းဖက်ဝါရဆွဲတိုက်ခတ်မှုလုပ်နိုင်တဲ့ဆိုတဲ့ Spain ရဲတပ်ဖွဲ့ရဲ့သတင်းပေးချက်နဲ့ဆက်ဆက်ပြီးဒီကနေ့ဂျာဗာဘီနဲ့ဆော်ပိုင်းမှာအသက်22နှစ်အရွယ်မျိုးသားတဦးကိုနယ်သာလန်ရဲကတန်တရားနဲ့ဖမ်းဆီးလိုက်ပါတယ်။တောင်ပိုင်းဘရာဘန့်ပြည်နယ်တွင်စီးနှင်ရှာပွေမှုမှာဒီအမျိုးသားကိုရဲကဖမ်းဆီးတာဖြစ်ပြီးသူ့အိမ်ကိုလည်းရှာပွေခဲ့ပါတယ်။မနေ့ကတော့နယ်သာလန်နိုင်ငံစိတ်ကမ်းမြို့ရော့တရမ်မှာကျင်းပမဲ့ American Rock Guitar အဖွဲ့ Ala Last ရဲ့ဖျော်ဖြေပွဲကိုအကျန်းဖက်ဝါရဆဲတိုက်ခိုက်လာနိုင်ခြင်းရှိတယ်ဆိုတဲ့စပိန်ရဲတပ်ဖွဲ့ထံကသတင်းအစအနအရဖျော်ဖြေပွဲကိုအနာပိုင်တို့ကဖျက်သိမ်းလိုက်ပါတယ်။ American စစ်တပ်တွေလေရင်ကပြောင်းလဲထားသူတွေကိုအမှုထမ်းခွင့်ပိတ်ဖို့သမ္မတ Donald Trump ရဲ့ညွှန်ကြားချက်ကိုအကောင့်ထည့်ဖော်ဖို့အတွက်ပင်တဂွန်စစ်ဌာနချုပ်ကို American သမ္မတအင်ပြူရောကမကြခင်မှာလမ်းညွှန်ချက်ပေးမယ်လို့ခန့်မှန်းရပါတယ်။ဇူလိုင်လကုန်ပိုင်းတော့က Twitter လူမှုကွန်ရက်မှာသမ္မတ Trump ရဲ့ဇက်တိုက်ရေးသားချက်တွေမှာထင်ဟပ်ဖော်ပြတဲ့အစီအစဉ်ကိုအကောင့်ထည့်ဖော်ဖို့အတွက်ကာကွယ်ဝင်ကြီးချင်းမက်တစ်ကိုအချင်း6လပေးမှဖြစ်တယ်ဆိုပြီး Wall Street Journal မှာပထမဆုံးဖော်ပြခဲ့ပြီးတဲ့နောက် New York Times နဲ့ Reuters သတင်း Agency တို့မှလည်းဒီအချက်ကိုတာဝန်ရှိသူတွေကအတည်ပြုပြောဆိုထားပါတယ်။အိန္ဒိယပြည်သူတွေအနေနဲ့ပုဂ္ဂိုလ်ဆိုင်ရာအချက်အလက်တွေထင်းထင်းထားခွင့်ကိုအခြေခံဥပဒေကအနှင်းထားတယ်လို့တရားရုံးချုပ်ကဒီကနေ့ဂျာတာပရီနေ့မှာဆုံးဖြတ်ချက်ချလိုက်ပါတယ်။ပြည်သူတွေရဲ့လက်ပွေရနဲ့မျက်လုံးကိုစကင်ဖတ်ပြီးအချက်အလက်တွေရယူပြုလုပ်မယ်အစိုးရရဲ့မှတ်ပုံတင်ကအစီရင်စဉ်ပေါ်ဥပဒေကြောင့်ပေါ်ပေါက်ခဲ့ပြီးတဲ့နောက်ခုံတမာရီ၉ဦးပါခုံအဖွဲ့ကတညီတညွတ်တဲ့အခုလိုဆုံးဖြတ်ချက်ချခဲ့တာဖြစ်ပါတယ်ရှင်
။ဂျာတာပရီနေ့ညနေပိုင်းဖူရီကထိတ်တန့်ရောက်နေတဲ့ဒေတာတွင်းနဲ့နိုင်ငံတကာသတင်းတင်ချုပ်ကိုမတ်သိန်ကြီးထိုက်ကြေညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရေးမှူးကမအီတန်စင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Justin Thwaites ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်စာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။ညလက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင်။တက္ကရှင်တွေအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.